မြန်မာနိုင်ငံမှာ2020ပြည့်နှစ်စရုထလီလာပတ်နဲ့နိုင်ရှင်ရင်2021ခုနှစ်ဒုတိယလီလာပတ်အတွင်းအလောက်ကန်အရေးအတွက်တိတိတမနှစ်တန်းဆုံးရှုံးသွားခဲ့တယ်လို့အပီပီဆိုင်ရာလူသမားအဖွဲ့ ILO ကပြောပါတယ်။ဖေဖော်ဝါရီလမှာဆီယနာသိမ်းခဲ့ခြင်းကလေးကဆိုရင်အလောက်ကန်ဈေးကွက်တိတိတတထိခိုက်ကျဆင်းနေတယ်ဆိုတာဒီအချက်ကပြနေတယ်လို့ ILO ရဲ့တင်းလာနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်ပထမနှစ်ဝက်မှာအလုပ်လုပ်ချိန်နာရီပေါင်းခန်းမှန်းချိန်အားဖြင့်14ရာခိုင်နှုန်းဆုံးရှုံးခဲ့ပြီးဒါဟာအချိန်ပြည့်လုံသားအရေးအတွက်အနည်းဆုံး 1.2 သန်းနဲ့ညီမျှတယ်လို့ ILO ကပြောပါတယ်။အလုပ်ချိန်နာရီနဲ့အလုပ်ကိုင်ဆုံးရှုံးမှုမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးထိခိုက်မယ်လို့လည်း ILO ကခန့်မှန်းပါတယ်။ ILO ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါင်ဂလင်းလီကမြန်မာနိုင်ငံရဲ့အလုပ်ကိုင်နဲ့အတန်မှုဝမ်းကြောင်းမှုဟာCOVID-19 ကာယရောဂါရဲ့ချိန်ချောင်းမှုကိုခံစားနေရတာနဲ့အတူစီးပွားရေးကျဆင်းမှုဒဏ်ကိုရင်ဆိုင်နေရပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလူအများအပြားဆင်းရဲတွင်ပိုနှက်သွားစေနိုင်တဲ့ပမာဏနဲ့ဒီနှစ်ပထမနှစ်ဝယ်တွင်အလုပ်ကံကဏ္ဍစူးစူးရွရွနဲ့အလင်းအမြန်ယိုယွင်းကျဆင်းလာတာကိုအခုခံမှန်းချက်ကပြနေပါတယ်လို့ပြောပါတယ်။ဆောက်လုပ်ရေးအထက်ချုပ်ခီးသွွားနဲ့အပန်းဖြေလုပ်ငန်းတွေမှာအပြင်းထန်ဆုံးထိခိုက်မှုနဲ့အတူစီးပွားရေးကဏ္ဍအားလုံးဒဏ်ခံနေရပြီလို့ ILO ကပြောပါတယ်။2021ခုနှစ်ပထမနှစ်ဝယ်အတွင်းစောက်လုပ်ရေးကဏ္ဍမှာ35ရာခိုင်နှုန်းအထည်ချုပ်လုပ်ငန်းမှာ37ရာခိုင်နှုန်းနဲ့ခီးသွွားနဲ့ပန်းဖြေလုပ်ငန်းမှာ25ရာခိုင်နှုန်းအလုပ်ကံအရေးအတွက်အသီးသီးကျဆင်းခဲ့ပါတယ်။အလုပ်ချိန်နာရီဆုံးရှုံးမှုကပိုတော့မှများနိုင်တယ်လို့ ILO ကခန့်မှန်းပါတယ်။